โอเคအားလုံးခရစ်တော်ရဲ့မြတ်သောနာမ၌တို့ခွင့်ဆက်တတ်ပါတယ်ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့ဒေသနာကဒုတိယအချိန်ကျွန်တော်တို့တမန်ကျမ်းစာနဲ့ပတ်သက်ပြီးတော့ခရစ်တော်ရဲ့အမြင်ခရစ်တော်ကတမန်ကျမ်းစာကိုဘယ်လိုမြင်တယ်လဲဆိုတာကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့လက်ထက်မှာရှိနေတဲ့တမန်ကျမ်းစာအုပ်တစ်အုပ်လုံးကိုခရစ်တော်ကဘယ်လိုမြင်တယ်လဲဘယ်လိုခံယူတယ်လဲဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကိုဘယ်လိုသူတုံ့ပြန်စေချင်တယ်လဲဆိုတော့ကျွန်တော်တို့တင်ယူဖို့ဖြစ်တယ်ခဏလေးဆုတောင်းဆက်ကြရအောင်အဖဖရားသခင်အချင်းသာရဲ့အတွက်ယေရှုတင်နေနှုတ်ထွက်စကားတော်အတွက်လည်းယေရှုတင်ပါဤကိုရောနှုတ်ထွက်စကားတော်အဖြစ်ကျွန်တော်မျိုးတို့ဒီအားလုံးအသက်မွေးရပါမယ့်အကြောင်းဆက်လက်ရမဆာတော်မူပါသခင်ခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းပါရဖာအာမင်ကဲကျွန်တော်တို့ဒီရှင်မာသဲအခန်းကြီး၄ကနေတစ်ချက်ပြန်ကြည့်ရအောင်နော်ရှင်မာသဲအခန်းကြီး၄အငယ်၄ထဲမှာလူသည်မုတ်အားဖြစ်တာအသက်ကိုမွေးရမည်မဟုတ်ဘုရားသခင်မိတ်တော်မူသမျှအားဖြစ်အသက်ကိုမွေးရမည်တခင်ခရစ်တော်ကဘုရားသခင်မိတ်တော်မူတဲ့အရာအဖြစ်ပဲဘုရားသခင်ပြောတဲ့အရာအဖြစ်ဘုရားသခင်ရဲ့နှုတ်ထွက်စကားအဖြစ်ပဲလူကအသက်မွေးရမယ်တဲ့ရိုးရိုးအသက်ရှင်တာမဟုတ်ဘူးနော်ကျွန်တော်တို့အသက်မွေးတာကဟုတ်ပြီနော်ခင်ဗျားအသက်မွေးဝမ်းကြောင်းကဘာလဲအာအင်ဂျင်နီယာဆရာဝန်ဟမ်အဲ့ဒါတွေလောက်ပဲမဟုတ်ဘူးအဲ့ဒီတစ်ခုနဲ့ပဲအသက်ရှင်လို့မရဘူးအဲ့ဒါတွေ plus နှုတ်ကပတ်တော်အဲ့ကြောင့်တချင်းဆိုတဲ့လူကတချင်းနဲ့အသက်မွေးဝမ်းလို့ရပါတယ်ဒါပေမဲ့အသက်မွေးဝမ်းကြောင်းလို့တဲ့ခါမှာအသက်မွေးရတဲ့ခါမှာကျွန်တော်ဂီတာလေးတိတက်ယုံနဲ့အသက်ရှင်ဖို့မဟုတ်ဘူးဒါလေးကိုမြှခိုပြီးတော့အဲ့ဒါနဲ့ပဲအသက်ရှင်ဖို့မဟုတ်ဘူးအိုအင်ဂျင်နီယာတမားတွေကလည်းဆောက်လို့ရပဲလှုပ်ပြီးတော့ဒီအင်ဂျင်နီယာလုပ်ငန်းပဲလှုပ်ပြီးတော့အသက်မွေးဖို့မဟုတ်ဘူးနောက်တစ်ချိန်မှာကျွန်တော်တို့တောင်ဝမ်းထမ်းမှာဆရာဝန်တွေရှိလာလိမ့်မယ်ဆရာဝန်တွေကလည်းပဲဒီဆရာဝန်လုပ်ငန်းပဲလုပ်ပြီးတော့အသက်မွေးဖို့မဟုတ်ကျွန်တော်တို့အသက်မွေးရမယ့်ပုံစံကဘုရားသခင်ကကျွန်တော်တို့ပေးထားတဲ့စွမ်းဆောင်ရည်တွေအရေးချင်းတွေနော်ခုနကကျွန်တော်ပြောတဲ့တချင်းဆိုတဲ့လူလားဂီတာတီးတဲ့လူလားလယ်ထွန်တဲ့လူလားဟမ်နိုင်ငံချမ်းမှာအလုပ်လုပ်နေတာပဲဖြစ်ဖြစ်စီမံအုပ်ချုပ်နေတဲ့လူပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အဲ့ဒါတွေ plus နဲ့နှုတ်ကပတ်တော်အပ်ဆက်သင်မို့ရကျွန်တော်ချိန်ပန်ပြောဆိုတော့ကအင်ဂျင်နီယာကလည်းအင်ဂျင်နီယာအလုပ်ပဲလုပ်တယ်အုပ်ချုပ်တဲ့လူကလည်းအုပ်ချုပ်ရအလုပ်ပဲလုပ်ပြီးတော့နှုတ်ကပတ်တော်နဲ့ခြားသွားတယ်မဆိုင်ဘူးဖြစ်သွားတယ်အဲ့လိုနဲ့သင်မို့လို့မရဘူးကျွန်တော်ခရိယန်တွေကနိုင်ငံတော်ကိုလည်းအုပ်ချုပ်ပါစေကျွန်တော်တို့ရက်ွက်တွေကိုလည်းအုပ်ချုပ်ပါစေအော် NGO တွေကိုလည်းဦးဆောင်ပါစေနော်ဘယ်နေရာမှာပဲအလုပ်လုပ်လို့ဘလို့စီးပွားရဲ့ဘလို့လို့သူလုပ်တဲ့အရာတွေအားလုံးနဲ့ဘာပြမလဲ plus နှုတ်ကပတ်တော်ပြဒါကသခင်ခရစ်တော်ကကျွန်တော်တို့ကိုတွင်တင်တဲ့နှုတ်ကပတ်တော်အမြင်ဆရာဘာပညာပါအသက်မွေးဝမ်းချောင်းပဲလှုပ်လှုပ်အဲ့ဒီဟာကနှုတ်ကပတ်တော်နဲ့ပတ်သက်နေရမယ်နှုတ်ကပတ်တော်ရဲ့တွင်တင်ချက် plus နှုတ်ကပတ်တော်ဖြစ်ရမယ်မုံအားဖြစ်တာလင်အသက်မမွေးရမုံလည်းမြှခိုရမယ်ဟုတ်ပြီနော်မုံလည်းစားဒါမဲ့မဟုတ်အားဖြစ်တာမဟုတ်ဘူးနှုတ်ကပတ်တော်အားဖြစ်အသက်ကိုမွေးရမယ်ဆိုတော့အဲ့ဒီဟာတွေကကျွန်တော်တို့အခန်းကြီး9ရောက်လာတဲ့ခါကျရင်သူကစံစာလာတယ်လို့အခန်းကြီးလေးမှာခဏခဏပြောတယ်အဲ့ဒါတွေကဘာတွေလဲဆိုတော့အခန်းကြီးကအငယ်16ထဲမှာပညတ်တိချမ်းအနာဂတ်တိချမ်းများကိုဖြစ်ပေချင်းဟာငါလာသည်မထင်ကြနဲ့ဖြစ်ပေချင်းဟာငါလာသည်မဟုတ်ပြည့်စုံစေချင်းဟာငါလာတည်းအငယ်ဆက်ရှိငါမိုင်းဆိုဒီကကောင်းကင်နဲ့မြေကြီးမပြတ်စည်းမြေတိုင်အောင်ပညတိချမ်းနဲ့အငယ်ဆုံးသောစာလုံးဘိန်တုတလုံးကိုမြပြည့်စုံချင်းတို့မရောက်မီမပြတ်စည်းရကျွန်တော်တို့စာရေးတဲ့အခါမှာဟိုတိတိတေလေးတွေအောက်ကမြေလေးတွေဟာနောက်တော့ပြည်လေးတွေပဲဖြစ်ဖြစ်ဒါတွေအားလုံးဘိန်တုတလုံးကိုမှမပြတ်ဘဲနဲ့ပြည့်စုံမယ်တဲ့ဆိုတော့သူပြောလေကျွန်တော်တို့တနည်းအားဖြင့်ဒီမဟောင်းချမ်းကိုပြောတယ်ဘုရားသခင်မိတ်တော်မူတဲ့အရာ ရေးထားနှင်းပြီးသားအရာတွေကျွန်တော်တို့အတွက်ရေးထားသားပြီးရေးထားပြီးသားအရာတွေဗညတိချံအနကတိချံအားလုံးဒီဟာအောင်ကိုပယ်ဖြတ်ဖို့ဖြတ်စည်းဖို့မဟုတ်ဘူးပြည့်စုံစေဖို့ဒီထဲမှာရှိတဲ့စကားလုံးတွေတလုံးချင်းမချအားလုံးပြည့်စုံသွားမှာပဲကောင်းကင်နဲ့မြေကြီးဟာအဆုံးသတ်မယ်လို့ခရစ်တော်ကပြောတယ်ဒါကကျွန်တော်တို့ဓမ္မဟောင်းကျမ်းသခင်ခရစ်တော်ရဲ့အမည်ဒီနေ့ကျွန်တော်တို့တူတူနေတဲ့ဟာကိုကြည့်ရအောင်ဒါဆိုရင်ဒါကသူပြောတဲ့စကားအမေခမဲတော်ပြောတဲ့အနှုတ်ထွက်စကားတွေသူကြတော့သူရပောင်း40အစာရှောင်ပြီးတော့နော်စပြီးတော့အစာရှောင်ပြီးတော့နောက်ပိုင်းမှာသူအမှုတော်စပြီးတော့ဆောင်လာတယ်အမှုတော်စပြီးတော့ဆောင်တဲ့ချိန်မှာသူတပည့်တော်တွေကိုခေါ်တယ်ကဲတပည့်တော်တွေကိုခေါ်တဲ့အကြောင်းကျွန်တော်တစ်ချက်လေးကြည့်ပြင်မယ်အခန်းကြီး4အငယ်18မှာစပြီးတော့အမှုတော်ဆောင်တော့မယ်ဂါလိလဲအိုင်နာမှာ48ကြွတော်မူစဉ်ပေတရုဟုခေါ်ဝေါ်သောရှိမုန်နဲ့အန်ဒူးညီအကိုနှစ်ယောက်တို့သည်တငါဖြစ်၍အိုင်တွင်ပိုက်ကွန်ဖြန့်ချသည်ကိုမြင်တော်မူလင်သူတို့တို့အားငါနောက်တို့လိုက်ကြလောသင်တို့ကိုလူများသောတံငါဖြစ်စေခြင်းကငါပြုမိဟုအမိတ်တော်ရှိလေသောထိုသူတို့သည်ချက်ချင်းပိုက်ကွန်ကိုစွန့်ပြစ်၍နောက်တို့တို့လိုက်ကြ၏ထိုမှလွန်ပြန်လင်အခြားသောညီကိုနှစ်ယောက်ဇဗဒဲသားယာကုပ်နှင့်ယောဟန်တို့သည်သူတို့အဘနှင့်အတူလေပေါ်မှပိုက်ကွန်ပြင်နေသည်ကိုမြင်၍ခေါ်တော်မူ၏ထိုသူတို့သည်လည်းချက်ချင်းအဘနှင့်လေကိုစွန့်ပြစ်၍နောက်တော့သူလိုက်ကြတယ်တကယ်ကတော့စပြီးတော့အမှုတော်ဆောင်တဲ့အခါမှာသူကသူ့တပည့်တွေကိုခေါ်တယ်ဂယ်လိလိယေအန်ရဲ့ဘေးနားတွေမှာရှိတဲ့မြို့တွေအများကြီးထဲမှာဒီနေရာသူခေါ်တဲ့နေရာကတော်တော်များများပညာရှင်တွေပြောတာကတော့ကပနောင်မြို့အနီးနားမှာလို့ပြောတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကအနိုင်ပိုင်းဖြစ်ပြီးတော့စိုက်ပျိုးရေးလုပ်လို့ရတဲ့နေရာဆန်စပါးတွေစိုက်လို့ရတဲ့နေရာဖြစ်တယ်ထိပ်ပိုင်းကိုကြတော့တောင်းနေတော်တော်များတဲ့အတွက်အဲ့ဒီမှာဘာမှဆိုက်လို့မရဘူးမြေပြန့်မဟုတ်တဲ့အတွက်သွာလာလို့ခက်ခဲတယ်အဲ့ဒါကြောင့်မလို့သူကမြေပြန့်အောက်ပိုင်းဖြစ်တဲ့ဒီကပနောင် area ဒီမှာသူကစပြီးတော့သူ့ရဲ့တပည့်တွေကိုစပြီးတော့ခေါ်တယ်အဲ့ဒီနေရာမှာပဲစပြီးတော့သူဘာတွေလုပ်လဲဆိုတော့တရားစရိတ်ဒီမှာသွားပြီးတော့သူတရားဟောတယ်23ထဲမှာသူဟောတဲ့ချက်တွေကျွန်တော်ကြည့်ရအောင်တစ်ချက်လေးသူ့ရဲ့ ministry ကိုကျွန်တော်တို့၄မျိုးနဲ့ကြည့်ရအောင်23ထဲမှာယေရှုသည်တရားစရိတ်တို့၌ဆုံးမဩဝါဒပေးလျက်နိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုဟောလျက်လူတို့တွေအားနာယောဂအမျိုးမျိုးတို့ကိုငြိမ့်စေလျက်ဂါလိလိပြည်တစ်ပြည်လုံးဒေသစာရေးလှည့်လည်တော်မူ၏တရင်တော်ဟာအင်မတန်မှနေရာအနှံ့ရောက်တဲ့အခါမှာအငယ်25ဂါလိလိပြည်ဒေဂဘောလိပြည်ယေရုရှလင်မြို့မှစသောယူဒပြည်ယော်ဒန်မြစ်တစ်ဖက်မှလာသောလူအများအပေါင်းတို့သည်နောက်တော်သို့လိုက်ကြ၏တခင်ခရစ်တော်ကသူ့ရဲ့အမှုတော်ကသူ့တပည့်တွေခေါ်တယ်အဲ့ဒါပဲမဟုတ်ဘူးလူထုအားလုံးကိုအခွင့်ရပေးတယ်ဘာလို့လဲဆိုတော့ဆုံးမဩဝါဒပေးတယ်နိုင်ငံတော်နဲ့ရှင်တဲ့ဧဝံဂေလိတရားကိုဟောတယ်လူတွေရဲ့အနာရောဂါကိုလည်းညှင်းစေတယ်လူတွေရဲ့အနာရောဂါကိုလည်းညှင်းစေတယ်အဲ့ဒါကြောင့်သူ့ရဲ့ ministry ကတော်လေလူတွေကနေတော်တော်လေးတိလာကြတဲ့အခါကျတော့နေရအနှံ့ဂါလိလိပြည်ကနေပဲဖြစ်ဖြစ်ဩဂျေရုရှလင်ယူဒာပြည်တလျှောက်ကနေယော်ဒန်မြစ်တစ်ဖက်ကနေလာတဲ့လူအများတွေဟာသူ့နောက်ကိုလိုက်လာကြတယ်ကဲတပည့်တော်တွေခေါ်တယ်လူအများကြီးကတိပေးတယ်ဒီတစ်ခါဘာလို့မလဲကြည့်သူအလေးထားဆုံးသူ့ရဲ့အလေးထားဆုံးကလေအနာရောဂါတွေညင်းစေတာမဟုတ်ဘူးခုနကျွန်တော်ပြောပြပြီဆုံးမဩဝါဒပေးတယ်တရားဟောတယ်နိုင်ငံတော်နဲ့ရှင်တဲ့တရားဧဝံဂေလိတရားဟောတယ်အနာရောဂါညင်းစေတယ်ပြီးရင်နာမည်ကြီးတယ်လူအများကြီးသူ့နောက်ကိုရောက်လာပြီးပြီကျွန်တော်တို့အသိတော်အနေထားနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လူဆုံးပြီသူပါလို့လည်းကြည့်ရအောင်နော်အခန်းကြီး9အငယ်10ပါထိုလူအပေါင်းတို့ကိုမြင်လျှင်ကိုတော်သည်တောင်ပေါ်သို့တက်၍ထိုင်တော်မူသောအခါတပည့်တော်တွေသည်ကိုတော်ရင်းသို့ချင့်ကပ်ကြ၏ထိုအခါနှုတ်တော်ကိုဖွင့်၍တပည့်တော်တို့အားဆုံးမဩဝါဒပေးတော်မူ၏ သူ့ရဲ့ရွက်ချက်အကြီးဆုံးအလေးထားဆုံးကအနာယောဂါကိုညှင်းစေဖို့မဟုတ်ဘူးအံ့ဖွယ်နမဲလက္ခဏာတွေကိုဆက်ပြီးတော့အများကြီးလှုပ်ပေးဖို့လည်းမဟုတ်ဘူးအဲ့ဒီဟာနဲ့လူတွေကသူ့ရဲ့တက်တာကတိဆောက်မှာမဟုတ်ဘူးလူတွေအများကြီးကိုသူမြင်တဲ့အခါမှာချင်းကပ်လာတယ်သူ့နောက်ကိုလိုက်လာတာမြင်တဲ့အခါကျရင်သူဒီတစ်ခါနေရာယူတယ်တောင်ပေါ်မှာတက်ပြီးတော့လူတွေအားလုံးမြင်လို့ရအောင်ကြားလို့ရအောင်နေရာယူပြီးတော့ဗာလုပ်လဲဆိုတော့နှုတ်တော်ကိုဖွင့်ရိတ်တရားတော်ကိုဆုံးမအော်တာပေးတယ်သူဗာလေးထားလဲနှုတ်ထွက်စကားအဖြစ်ဆုံးမအော်တာပေးတာအဲ့ဒါလေးထားသူဆုံးမအော်တာပေးပြီးတော့အဲ့ဒီဆုံးမအော်တာကဘယ်မှာဆုံးလဲဆိုတော့အခန်းကြီး9မှာဆုံးတယ်အခန်းကြီး9တော့ပါဦးကျွန်တော်တို့ဒီနေ့ကြတော့နည်းနည်း Bible study နဲ့နည်းနည်းတူတယ်ဒါပေမဲ့တော်ကောင်းတယ် okayသူဆုံးမအော်ရပေးတဲ့ဟာလေကြတော့ကျွန်တော်တို့နောက်မှအားလုံးကြည့်ကြပေါ့နော်ဆုံးမအော်ရပေးလို့အဆုံးမှာကဲသူဘာပြောလဲဆိုတော့အငယ်24တဲမှာကဲအခန်းကြီးခွန်ညာ24အချင်းသူဒီငါဟောပြောသောဤစကားကိုကြား၍နားထောင်ဤထိုသူဒီကြောက်ပေါ်မှာအင်ဆောက်သောပညာရှိနှင့်သူเจ้าကိုငါပုံပြမည်မိုးရွာ၍ရေစီးတွင်နဲ့လေလာ၍ထိုအင်ကိုတိုက်သည်ရှိသောကြောက်ပေါ်မှာတည်သောကြောင့်မပြုံမလဲနေ၏အချင်းသူသည်ငါဟောပြောသောဤစကားကိုကြား၍နားမထောင်ပဲနေ၏ထိုသူသည်သဲပေါ်မှာအင်ဆောက်သောလူမိုက်နှင့်သူเจ้าကိုငါပုံပြမည်မိုးရွာ၍ရေစီးတွင်နဲ့လေလာ၍ထိုအင်ကိုတိုက်သောအခါကြီးစွာသောပြူလက်ချင်းသို့ရောက်လေသည်ဟုဟောတော်မူ၏ထိုဒေသနာတော်ကိုယေရှုဟောတော်မူသည့်အဆုံး၌ပရိသတ်အပေါင်းတို့သည်ဆုံးမဩဝါဒပေးတော်မူခြင်းကိုအလွန်အံ့ဩကြ၏အကြောင်းမူကားကျမ်းပြုဆရာနိတုမဟုတ်အစိုးရသောသူနိတုဆုံးမဩဝါဒပေးတော်မူ၏အဲ့ဒါမှသူအဆုံးသတ်သွားတယ်သူအဆုံးသတ်တဲ့ပုံစံကဆောသူဘာပြောလဲဆိုတော့သူအကြောင်းကျွန်တော်တစ်ချက်ပြန်ပြတော့ review လုပ်မယ်နော်သူရပောင်း40ဆုံဆန်းနောက်ဆက်ချင်းခံပြီးတဲ့နောက်ပိုင်းမှာညာအဲ့ဒီမာဂရက်ကိုကဘုရားသခင်ပြောတဲ့နှုတ်ထွက်စကားအဖြစ်ပဲလူဟာအသက်မွေးရမယ်ဆိုပြီးတော့ဓမ္မဟောင်းကျမ်းကိုကောင်းကောင်းလေးအခန်းမှာသူကပြောပြီးပြီကျွန်တော်အခန်းကြီး9မှာရောက်လာရင်လည်းတစ်ချက်ပြန်ပြောတယ်ပညတိကျန်နဲ့ဂတိကျန်တွေအားလုံးဟာပြည့်စုံစေဖို့ငါကြွလာတယ်အဲ့ဒီမှာရေးထားတဲ့စကလုံးတွေတလုံးမှအောက်ကမိကဆတလုံးမှပြောက်မှာမဟုတ်ဘူးအားလုံးပြည့်စုံသွားမယ်လို့သူပြောထားတယ်ဒါကတပဟောင်းချမ်းသူ့ရဲ့အမှုတော်ကိုကြည့်တဲ့အခါမှာသူ့ရဲ့အမှုတော်ကသူ့တပည့်တွေကိုခေါ်တယ်သူ့တပည့်တော်တွေဆုံးပါတယ်လူတွေအနာယောဂါကိုညှင်းစေတယ်တရားတွေဟောတယ်နေရာအနှံ့လှဲ့လေတယ်ဒါမဲ့သူနာမည်အရန်ချီလာလို့လူတွေအားလုံးကဝမ်းပြီးတော့သူ့နောက်လိုက်လာတဲ့ခါကြရင်ဒါအချိန်ကောင်းပဲအခွင့်ကောင်းပဲလို့သူမြင်တဲ့အချိန်မှာသူမလုပ်လဲဆိုတော့တောင်ပေါ်ကိုတက်ပြီးတော့နေရာယူပြီးတော့တေချလေးအဲ့တောင်ပေါ်မှာထိုင်ပြီးတော့နှုတ်တော်ကိုဖွင့်ပြီးတော့ဆုံးမအော်ဝါဒကိုပေးတယ်အခန်းကြီးငါမြင်တယ်ကဲဒါကြောင့်သူ့ရဲ့အသက်တာအแทမှာသခင်ခရစ်တော်ရဲ့အသက်တာအแทမှာသူ့ရဲ့ဥတီချက်ကလူတွေလိုက်ပြီးတော့မျောလင့်နေတဲ့အင်ပရာကြီးဖြစ်လာဖို့မဟုတ်ဘူးလူတွေလိုက်ပြီးတော့မျောလင့်နေတဲ့အနာယောဂါတွေညှင်းစေပြီးတော့နမိတ်လက္ခဏာတွေအများကြီးဆက်ပြီးတော့လှုပ်သွားဖို့လည်းမဟုတ်ဘူးသူအဓိကသူထားနေတဲ့ဟာအခွင့်ထူးအခါထူးနဲ့သူကြုံပြီးဆိုလို့ရှိရင်သူလှုပ်တာကနှုတ်တော်ကိုဖွင့်ပြီးတော့ဆုံးမအော်တာပေးတဲ့အမှုဖြစ်တယ်အခန်းကြီးငါးငယ်တင်းနှင်းမှာအဲ့ဒီဟာကသူပေးရင်ပေးရင်ပေးရင်နဲ့အခန်းကြီးခွန်24ကနေ29 28 29မှာသူအဆုံးသတ်သွားတယ်အဆုံးသတ်သွားတဲ့ခါမှာသူပြောတဲ့စကားကိုတေချာကြည့်နော်သူပြောလိုက်တဲ့နှုတ်ထွက်စကားတွေနဲ့ဓမ္မဟောင်းကျမ်းနဲ့ဘလောက်ထိလုံးဝမကွာတဲ့အကြောင်းကျွန်တော်တွေ့ရမယ်သူဘာပြောလဲဆိုတော့အချင်းသူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်ဤထိုသူသည်ကြောက်ပေါ်မှာအင်ဆောက်သောပညာရှိနှင့်တူ၏ ငါရဲ့စကားကိုသူကြားတယ်နားလေတယ်နားမထောင်ဘူးဆိုလို့ရှိရင်အဲ့ဒီလူကလူမိုက်နဲ့တူတယ်သဲပေါ်မှာအိမ်ဆောက်တဲ့လူမိုက်နဲ့တူတယ်သူပြောတယ်သူပြောတဲ့ပုံစံကိုပရိသတ်တွေကချီးတဲ့အခါမှာသူရဲ့ဆုံးမအော်ရာပေးခြင်းကိုအလွန်အော်ကြတယ်ဘာဖြစ်လို့လဲကြံပြူစရာနီးတူမဟုတ်ဘူးကြံတဲ့ပုံကိုယ်တွေပြောတယ်လို့ကျန်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပြောကြလဲဟိုလူကိုကိုးကားဒီလူကိုကိုးကားဟိုလူကိုကိုးကားဟိုဆရာကိုကိုးကားဒီဆရာကိုကိုးကားနဲ့သူတို့ပြောကြတယ်သူအဲ့လိုမကိုးကားဘူးချန်ပီယံဆရာတွေကတယောက်ကိုတယောက်ဆင်ကယ်ဆင်ကယ်ကိုးကားကြတယ်ကျွန်တော်ပြောနေတာကိုလူတွေကယုံအောင်ကျွန်တော်ကဆရာကြီးမကိုးကားလိုက်ဆရာကြီးမပြင်းဆရာလေးအောင်ကိုးကားလိုက်ဆရာဖွေကိုးကားလိုက်နဲ့ကျွန်တော်တစ်ချိန်လုံးကိုးကားနေတယ်သူကလူတွေအဲ့လိုလိုက်မကိုးကားဘူးဟိုဆရာကပြောတယ်ဒီဆရာကပြောတယ်ဟိုရာဘိုင်ပြောတယ်ဒီရာဘိုင်ပြောတယ်ပြောတော့ဘူးကဲသူကကိုကားခဲ့ရင်တောင်မှဂျန်ဆာလာဒီဂျန်ဆာလာဒီဂျန်ဆာလာဒီလို့ပဲကိုကားတယ်သူပြောပြီးဟဲ့ဆိုလို့ရှိရင်ငါပြောတယ်ပြီးဆုံးစေဖို့ဖြစ်တယ်ပြီးဆုံးစေဖို့ဖြစ်တယ်ငါပြောတယ်အဲ့လိုပဲပြောတော့တယ်အားကြောင့်သူဟောတာကဂျန်ပြုတ်ဆရာတွေနဲ့မတူတော့ဘူးအစိုးရတော့သူနီးတူဆုံးပါတယ်တဲ့အမေအာနာအခွန်အာနာရှိတယ်လူကဲတော့သူဆုံးပါတယ်ဘသူနဲ့တူလဲသိလားဒီချိန်မှာဂျူးလူမျိုးတွေကဖတ်တယ်ဆိုတော့မောဆက်နဲ့တူနေတယ် New Moses တရားဟောရာကျမ်း18:15ထဲမှာမောရှေကပြောတယ်တနေ့ကျရင်နေတို့တွေထဲကနေငါတို့တွေအမျိုးတွေထဲကနေငါနဲ့တူတဲ့ Prophet တပါးဘုရားသခင်ပေးလိုက်မယ်ဟုတ်နော်ငါနဲ့တူတဲ့ prophet တပါဘုရားသခင်ပေးလိုက်မယ်သူ့ကိုတော့နားထောင်ကြတရားဟောရကျမ်း18:15-19ထိကျွန်တော်ကြည့်ပဲဆိုလို့ရှိရင်ဒီချိန်မှာဂျူးလူမျိုးတွေကဒီဟာကိုဖတ်နေတယ်သူပြောနေတာကိုကြားနေရင်ဒီလူက Moses ပဲ Jesus was Moses in spirit သူရစိတ်တဲ့ရိရာကိုကြည့်သူပြောတာဆိုတာအစိုးရနီးတူပြောတာကိုကြည့်ရင်ဗါလေမောရှေပဲကြည့်စမ်းသူကမောရှေလိုပဲသူတို့မြင်မှာအစိုးရသောသူနီးခဲ့တော့ဟာသူကဘာဖြစ်လို့လို့ပြောလဲသူကိုယ်တိုင်ကဖခင်သူကိုယ်တိုင်ကမေရှိယသူကိုယ်တိုင်ကကယ်တင်ရှင်သူကိုယ်တိုင်ကဒီနှုတ်ထွက်စကားတွေကိုမပယ်ဖြတ်ပဲနဲ့ပြည့်စုံစေဖို့ကြွလာတဲ့ကယ်တင်ရှင်ဖြစ်တဲ့အတွက်မချင်းသူဒီငါဟောပြောသောစကားကိုနားထောင်ကျောက်ပေါ်မှာဆောက်တဲ့အိမ်ဆောက်တဲ့ပညာရှိငါစကားကိုနားမထောင်ဘူးသဲပေါ်မှာသူ့အိမ်ကိုဆောက်တဲ့လူဆောက်တဲ့လူမိုက်နဲ့တူမယ်လို့သူကအတိအလင်းပြောတယ်ကဲဒီချိန်မှာကျွန်တော်နှစ်ချက်လေးပြန်ပြောချင်တယ်တမန်ကျမ်းစာနဲ့ပတ်သက်ပြီးတော့ခရစ်တော်ရဲ့အမြင်ကနံပါတ်1ဓမ္မဟောင်းကျမ်းတစ်ခုလုံးကိုဘုရားသခင်ရဲ့နှုတ်ထွက်အမိတ်တော်ကြီးလို့သူမြင်တယ်အဲ့ဒီဟာတွေကဟိုနာဒီနာရင်းကြံပြီးတော့ရှိတာမဟုတ်ဘူးရေးထားပြီးတော့ရှိတယ် It is written ရေးထားပြီးသားဖြစ်နေတယ်အတူမြင်တယ်ဒီကနေ့ तू ဟောတဲ့တရားတွေဟာ तू ပြောတဲ့ဟာတွေ तू နှုတ်ထွက်တယ် तू ရဲ့နှုတ်တော်ကိုဖွင့်ပြီးတော့ तू ပေးတဲ့ဩဝါဒတွေဟာဆိုလို့ရှိရင် Okay တမာကျမ်းစာဖြစ်တယ်ဖခင်ရဲ့နှုတ်ထွက်တွေဖြစ်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူ့အမြင်မှာကဒီနှုတ်ထွက်အဖြစ်ဒီနှုတ်ထွက်ကိုအခြေခံပြီးတော့မိမိအိမ်ကိုတည်ဆောက်မယ်ဆိုလို့ရှိရင်မိမိယုံကြည်ခြင်းအင်းโอเคမိမိရဲ့အတ္တဓာတ်အိမ်ကိုတည်ဆောက်မယ်ဆိုလို့ရှိရင်ပျက်စီးခြင်းနဲ့ကင်းလွတ်မယ်ပြိုလဲခြင်းရှိမှာမဟုတ်သူအာမခံသူအဲ့လိုပြောနိုင်တဲ့အတွက်လူတွေကအံ့ဩနေတာသူအဲ့လိုတင်ပေးတဲ့အတွက်လူတွေကဟာဒီတင်ချက်ကချမ်းပြူစရာတွေနဲ့မတူဘူး तू ကအာနာရှိတယ်လို့အစိုးရရှိတယ်လို့ပြောတယ် तू အာနာတကယ်ရှိတယ်လေ तू ငုံနိုင်ကဘုရားသခင် तू ငုံနိုင်ကဘုရားသခင်ရဲ့သားတော်ဖြစ်တယ် तू ငုံနိုင်ကနှုတ်တော်ကိုဖွင့်ပြီးတော့ပညတ်တွေပေးနေတယ်အခုဒါကြောင့်ဒီကနေ့ကျွန်တော်တို့လက်ထဲမှာရှိနေတဲ့ဓမ္မသစ်ဟာဆိုလို့ရှိရင် right ဓမ္မဟောင်းကဲတော့စကလုံးတစ်လုံးမှပြောဆုံးတာတွေပျက်စီးတာတွေမရှိဘဲနဲ့ပြည့်စုံမဲ့ဟာဖြစ်တယ်။သခင်ကိုယ်တိုင်ပြောတဲ့နှုတ်ထွက်စကားတွေဖြစ်တယ်။ဤကြောက်ပေါ်မှာ လို့ပြောတဲ့အခါမှာ तू ပြောတဲ့စကားတွေကိုပြောတာ तू တွင်တဲ့ဟာတွေကိုပြောတာဓမ္မောင်းထဲမှာရေးထားတဲ့ဘုရားရဲ့နှုတ်ထွက်အမိန့်တွေကိုပြောတာဒီဟာတွေကဘာတွေဖြစ်လာဆိုတော့ rocky foundation နော်ချောက်ကျွန်တော်တို့အတွက် foundation ကြီးဖြစ်လာတယ်အုံမြစ်ကြီးဖြစ်လာတယ်အဲ့ဒီပုံမှာဘာလုပ်ရမလဲကျွန်တော်တို့တွေကအိမ်ဆောက်ဖို့ဖြစ်တယ်ဘယ်လိုအိမ်မျိုးဆောက်ရမလဲကျွန်တော်တို့အတွက်စင်ခေါ်ချက်ကကျွန်တော်တို့ရဲ့အတွေးတွေအမြင်တွေကအဲ့ဒီပုံမှာဆောက်ရမှာကျွန်တော်တို့ရဲ့အိမ်မက်တွေကိုအနှက်ဖွက်တာတောင်မှအဲ့ဒီနှုတ်ထွက်စကားအတိုင်းပဲဖွက်ရမှာ။ကြည့်ကျွန်တော်တို့နမိတ်ကိုဖတ်တဲ့ပုံစံကျွန်တော်တို့အနာကက်ကိုတွားပြီးတော့မြင်တဲ့ပုံစံဒီကနေ့လောကမှာကျွန်တော်ရင်ဆိုင်နေတဲ့ဒုက္ခတွေပြဿနာတွေဝမ်းမြောက်ခြင်းတွေအားလုံးကိုဓမ္မဟောင်းထဲမှာဘုရားကပြောထားတဲ့အမိန့်တော်တွေကျွန်တော်ဓမ္မသစ်ထဲမှာသခင်ကိုယ်တိုင်ဟောကြားတဲ့စကားတွေဒီဟာပေါ်မှာပဲအခြေခံပြီးတော့အဲ့ဒီပုံမှာပဲကျွန်တော်တို့ယုံကြည်ခြင်းတွေတည်ဆောက်ရမှာအမြင်တွေကိုတည်ဆောက်ရမှာကျွန်တော်တို့ရဲ့ world view လောကအမြင်ကိုလည်းအဲ့ဒီပုံမှာတည်ဆောက်ရမှာကျွန်တော်တို့ရဲ့ philosophy ကိုလည်းအဲ့ဒီမှာတည်ဆောက်ရမှာကျွန်တော်တို့ရဲ့ psychology ဆိုရင်လည်းအဲ့ဒီမှာပဲတည်ဆောက်ရမှာလောကမှာဘယ်လိုမှမမြင်ဘာပဲမြင်မြင်ဘာပဲမြင်ချင်းမြင်ချင်းကျွန်တော်တို့အမြင်တွေအားလုံးအဲ့ဒီတမချန်းစာပေါ်မှာတည်ဆောက်ဖို့ဖြစ်တယ်အဲ့လိုတည်ဆောက်ရင်ကျွန်တော်မျောလင်းချက်တွေကတမချန်းစာပေါ်မှာတိဆောက်တယ်ကျွန်တော်တို့ယုံကြည်ခံယူချက်တွေကတမချန်းစာပေါ်မှာတိဆောက်တယ်ခရစ်တော်ပြောတဲ့နှုတ်ထွက်ပေါ်မှာတိဆောက်တယ်ဘုရားသခင်ကိုယ်တိုင်ပြောတဲ့နှုတ်ထွက်စကားအမိန့်တော်ပေါ်မှာကျွန်တော်တိဆောက်ထားမယ်ဆိုလို့ရှိရင်ကျွန်တော်တို့အသင်းတော်နေလဲလှုပ်လှုပ်သည်မြတ်ကံသည်မြတ်အားလုံးကျွန်တော်တို့လုပ်တဲ့အကြောင်းရင်းတွေနော်ကျွန်တော်တို့ဘုရားရှိခိုးတာပဲဖြစ်ဖြစ်ထမင်းအတူစားတာပဲဖြစ်ဖြစ်အတူသချင်းကျင့်တာပဲဖြစ်ဖြစ်တော်နီဆော်ဖာအတူတင်ကြတာပဲဖြစ်ဖြစ်ဒီဟာတွေအားလုံးဟာနှုတ်ထွက်စကားပေါ်မှာပဲအခြေခံပြီးတော့လှုပ်ထားတယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကမိုးရွာတဲ့အခါမှာလေတိုက်တဲ့အခါမှာပျက်စီးမှာမဟုတ်ဘူးချီအောင်အဲ့လိုမဆောက်တဲ့လူကသူ့ရဲ့ပျက်စီးခြင်းကိုကြည့်ပါဦးအငယ်၂၈မှာကြီးစွာသောပြိုလဲခြင်းတို့ရောက်လေတလေ Grace is its fault တာမန်လူတွေမသိဘဲနဲ့အသာလေးပျက်စီးမှာမဟုတ်ဘူးရတဲ့ခင်နှုတ်ထွက်ကိုအချိန်မခံတဲ့အသက်တာယုံကြည်ခြင်းခံယူချက်လမ်းကြောင်းအသက်တာကလေပျက်စီးခြင်းတို့ရောက်မယ်ဒါပေမဲ့သူပျက်စီးတဲ့ပုံစံကကြီးမားစွာပျက်စီးမယ် Great is the fall အားကြောင့်ဒီကနေ့ကျွန်တော်အားလုံးကိုတိုက်တွန်းခြင်းလေခရစ်တော်ကကျွန်တော်တို့ဒီအားလုံးကိုခေါ်တယ်ကျွန်တော်တို့နှုတ်သူရဲ့နှုတ်ထွက်စကားအဖြစ်ဒီကနေ့လည်းဆက်ပြီးတော့ခေါ်တယ်သူခေါ်ပြင်ပါလို့လေကျွန်တော်တို့ကိုခေါ်ခြင်းcoaching လုပ်မယ် coaching သင်ပေးမယ်ကျွန်တော်တို့အခန်းကြီးကနေအခန်းကြီးခွန်ကြာအားလုံးသူသင်ပေးတဲ့ဟာဥပဒေတွေပေါ့စီးမြင်တွေသူ့ရဲ့နောက်ကိုလိုက်ချင်တယ်ဆိုလို့ရှင်တော့သူ၌ကျွန်တော်တို့ကစီးကတ်လုပ်တယ်ဆိုလို့ရှင်တော့အခန်းကြီးကနေအခန်းကြီးခွန်ထိသူပြောတဲ့ဟာတွေကျွန်တော်လိုက်လုပ်အောင်โอเคသူထံ၌စီးကတ်ချင်တယ်ဆိုလို့ရှင်ကျွန်တော်တို့တကယ်ပဲစီးကတ်လုပ်တယ်ဆိုလို့ရှင်ကျွန်တော်တို့မှာဆုံးဖြတ်ချက်ချအောင်အဲ့ဒါပါတိလားတခင်ခရစ်တော်ကတမချန်းစာကိုမြင်တကယ်တော့သူခံယူတကယ်တော့ကျွန်တော်ကျမလည်းခံယူဖို့ဖြစ်တယ်ဆိုရဆုံးဖြတ်ချက်ဓမ္မဟောင်းဟာခမဲတော်ဘုရားသခင်ပြောတဲ့နှုတ်ထွက်စကားတွေဖြစ်တယ်ဆိုတာခံယူရမယ်ဓမ္မသစ်ဟာတခင်ခရစ်တော်အားဖြင့်ဘုရားသခင်ပြောတဲ့နှုတ်ထွက်စကားတွေတခင်ခရစ်တော်ရဲ့စကားတွေသူတွင်နေတဲ့နှုတ်ထွက်စကားတွေဖြစ်တယ်ဒီပုံမှာကျွန်တော်အသက်တာကျွန်တော်ယုံကြည်ခြင်းကိုတိဆောက်လို့ရတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ရမယ်ဆုံးဖြတ်ချက်ချနောက်တစ်ခုကတော့ကျွန်တော်တို့သူ့နောက်ကိုလိုက်ရမယ်သူ့နောက်ကိုလိုက်တယ်ဆိုတော့အကောင်းဆုံးသူ့နောက်ကိုလိုက်တဲ့ဤကသူပြောတဲ့စကားကိုနားထောင်ပြီးတော့လိုက်လှုပ်သွားဖို့ပဲဖြစ်တယ်သူ့နောက်ကိုလိုက်တယ်ဆိုပြီးတော့သူ့ထိုင်နေစီးကတ်တယ်ဆိုပြီးတော့သူပြောတဲ့အတိုင်းပဲမလုပ်ဘူးဆိုတော့အဲ့ဒါစီးကတ်ခြင်းမဟုတ်ဘူးတကယ်ခရစ်တော်ကတနေ့သူပြောပါတယ်အခန်းကြီး16မှာဆိုလို့ရှိယေရှုကငါ၌စီးကတ်လို့တော့သူဖြစ်တယ်ကိုကိုငင်းပေးရမယ်ကိုလက်ဝါးကရကိုထမ်း၍ငါးနာတော့လိုက်ရမယ်အကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းဟာအလို့ရှိထိုသူသည်အသက်ကိုဆုံးရှုံးရလိမ့်မည်အကျဉ်သူသည်ငါကြောင့်အသက်ကိုရှုံး၏ထိုသူသည်အသက်ကိုတွေ့ရလိမ့်မည်ဘလောက်ထိဘလို့စီးကတ်မလဲဆိုလို့ရှိရင်မိမိအသက်ကိုပထမနေရာမှာမထားတော့တဲ့အထိစီးကတ်ရနောက်ဆုံးကြတော့ကျွန်တော်အသက်ကဘာမှမဟုတ်ဘူးဒုတိယနေရာမှာပဲ နှုတ်ထွက်စကားတော့ပြည့်စုံဖို့ပဲပူရေးကြည့်တယ်ဆိုတော့အထစ်သွားနိုင်မှာစိတ်ကတ်ခြင်းအတိတ်ပဲရှိတယ်ဟာခရစ်တော်ကအဲ့ဒီအတွက်ကျွန်တော်တို့ခေါ်နေတယ်သူခေါ်တယ်သူနောက်လိုက်ဖို့ဘယ်လိုလိုက်မလဲသူထံထိုင်စိတ်ကတ်ဖို့ဘယ်လိုစိတ်ကတ်မှလဲကျွန်တော်ရဲ့လက်ဝါးကားတွေထိုင်းတယ်မိမိရဲ့ဆန္ဒတွေကိုညှင်းပယ်ပြီးတော့ထားခဲ့ပြီးတော့ဘာလို့ရမလဲသူမိမိရဲ့ဆန္ဒကိုညှင်းပယ်မိမိကိုညှင်းပယ်ရင်ဘာကိုယူမလဲသူကိုယူရမှာမိမိဆန္ဒကိုညှင်းပယ်သူဆန္ဒကိုယူရမှာအဲ့ဒါရိုးရိုးလေးကိုကိုညှင်းပယ်တယ်ဆိုပြီးတော့ဘာမှမယူတော့ပဲနဲ့မရဘူးကိုကိုညှင်းပယ်တယ်ခရကသူကိုယူရမှာကိုဆန္ဒကိုညှင်းပယ်သူဆန္ဒကိုယူရမှာကိုအလိုကိုညှင်းပယ်သူအလိုတော်ကိုခံယူရမှာအဲ့ဒီအတွက်ခေါ်တာအဲ့ဒါမှခက်ခဲရှိမလားခက်ခဲရှိမယ်မိဘတွေနဲ့ဆင်မပြေတာတွေရှိမယ်တသမီနဲ့ဆင်ပြေတာရှိမယ်ထားခဲ့အားလုံးကိုမိမာတွေတောင်မှမထားခဲ့နိုင်ဘူးကိုတသမီတွေတောင်မှမခွဲနိုင်ဘူးခရစ်တော်ကြောင့်ခရစ်တော်နဲ့ပတ်သက်လာရင်မခွဲနိုင်ဘူးဆိုလို့ရှိရင်ကိုအမျိုးနဲ့တောင်မှမခွဲနိုင်ဘူးဆိုလို့ရှိရင်ခရစ်တော်ထံနဲ့စီကပ်ဖို့မဖြစ်နိုင်ဘူးခရစ်တော်ထံမှာတကယ်စီကပ်ခြင်းမိမာကသဘောမတူရင်လည်းဖခင်ကြောင့်လာရရမယ်မိမာမိမာတွေကကန့်ကွက်နေရင်လည်းအလှူထဲရရမယ်ကိုတင်ငယ်ချင်းနဲ့မိတ်ဆွေအဖြစ်ပြတ်သွားမယ်ဆိုလို့ရှိရင်ခရစ်တော်နောက်ဆက်ပြီးတော့လိုက်ရရမယ်သူတို့နဲ့အပေါင်းအသင်းနဲ့မပေါင်းတော့ဘူးကွာသူတို့ကငါတို့ထားခဲ့မယ်လို့ပြောရင်လည်းပဲဆက်လက်ပြီးတော့တက်ဆာရှိနိုင်ရမယ်အဲ့ဒါကစီကတ်ချင်းကျွန်တော်ကြတော့အခုချိန်ထိတချို့ကလေးတွေကအရွယ်တော်ရောက်ပြီးပြီဆက်လက်ပြီးတော့မိမာတွေနဲ့မိမာတွေသဘောမတူဘူးဆိုရင်ဘုရားကျောင်းကိုမလာရဘူးမိမာတွေသဘောမတူဘူးဆိုလို့ရှိရင်တော့ကျွန်တော်တပါးကျန်စာပြောတဲ့အမှုတွေကိုမလုပ်ရဘူးကျွန်တော်တို့မိမာတွေလက်ဒီတိုင်းပဲကျွန်တော်မထားခဲ့ရတယ်မစွန့်လက်ခဲ့ရတဲ့ဟာတွေအများများတယ်အဲ့လိုမရဘူးအကျဉ်းသူတွေငါထိုင်နေစိတ်ကက်လို့လည်းမိမိကိုညှင်းပယ်ရမယ်ဒါပေမဲ့ခရစ်တော်ကိုတော့ယူရမယ်ခရစ်တော်ရဲ့အလိုတော်ကိုတော့ယူရမယ်ခံရမယ်အခက်ခဲတော့ရှိမယ်အဲ့လိုညှင်းပယ်တဲ့ခါကျရင်နော်အဲ့လောဘကနေကြီးကိုကျွန်တော်ထမ်းပြီးတော့နောက်လိုက်ရမယ်။နောက်ဆုံးကျွန်တော်စီကတ်တဲ့အခါမှာမိမိရဲ့အသက်ကိုပထမနေရာမှာမထားဘဲနဲ့ကျွန်တော်စီကတ်နိုင်ရမယ်။ခရစ်တော်ကအဲ့လိုစီကတ်နိုင်ဖို့တမန်ကျမ်းစာကိုတေချာမြင်စေခြင်းလေ။ဒီကနေ့ကျွန်တော်တို့မှာရှိတဲ့တမန်ကျမ်းစာကတာမန်တမန်ကျမ်းစာမဟုတ်ဘူး။ခေါင်းငင်အားနဲ့ကြားလာတာတော့မဟုတ်ဘူး။ဒါပေမဲ့ဘုရားသခင်နှုတ်ထွက်အမိန့်တော်တွေဖြစ်တယ်ကောင်းကင်နဲ့ကြားလာတော့မဟုတ်ဘူးဒါပေမဲ့လို့သခင်ခရစ်တော်ကိုယ်တိုင်နှုတ်တော်ကိုဖွင့်ပြီးတော့ပြောပြတဲ့စကားတွေဖြစ်တယ်ဒီဟာတွေကကျွန်တော်တို့ရဲ့အသက်တာနဲ့ယုံကြည်ခြင်းအတွေ့ခံခိုင်းတဲ့အုံမြစ်တွေဖြစ်တယ် Rocky Foundation အင်းမတိုင်မှမာကျော်တဲ့ Foundation ဘယ်တော့မှမပြတ်စီးတော့တဲ့ Foundation ဖြစ်တယ်ဒီအုံမြစ်ပေါ်မှာကျွန်တော်တို့ရဲ့အနာဂတ်တွေမျှော်လင့်ခြင်းတွေယုံကြည်ခြင်းတွေတည်ဆောက်ကြရအောင်ဖျားတဲ့ဟန်ကောင်းကြည့်ပြပါစေ